ပြောင်းလဲချိန်တက်ပြီဆိုတဲ့ကြွေးကြော်သံနဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူဆန္ဒမဲအများစုနဲ့အယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ကြတဲ့ရွေးကောက်ပွဲနှစ်နှစ်တည်တင်းပြည့်တဲ့ဒီကနေ့မှာတော့ NLD ဦးဆောင်တဲ့အစိုးရအပေါ်ပြည်သူအများမျှော်လင့်ထားသလိုအကောင့်ထက်ဖို့မဆောင်ရွက်နိုင်သေးတဲ့အပေါ်အားမလို့အားမရဖြစ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီဝေဖန်မှုတွေကို NLD အနေနဲ့ကြိုးစိုးလက်ခံပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြောတဲ့ပြည်သူနဲ့အတူဆိုတဲ့ဆောင်းပုံနဲ့အညီရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ဒီမိုကရေစီနိုင်ငံသစ်ထူထောင်နိုင်ရေးစိန်ခေါ်ချက်တွေအကျက်တဲတွေကိုပြည်သူနဲ့အတူရင်ဆိုင်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲနှစ်နှစ်ပြည့်ဒီကနေ့မှာ NLD အရက်သားအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
။အမြင်ရင်းတော့တူကြမှာမဟုတ်ဘူး။ကျွန်တော်ပြောချင်တာကစစ်တော်ရဲ့ပြည်ပြင်းကြောင်းလဲမှုတိုးတက်မှုတွေရနေတယ်လို့ကျွန်တော်တို့ညင်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လည်းအမရံသိမ့်မွေးပါတယ်ကျွန်တော်တို့တိုးတက်မှုရတယ်လို့ကျွန်တော်တို့ခံယူတယ်ဆက်လက်စူးစမ်းနေတယ်အဲ့လိုပြောချင်ပကျိနမှုဖြစ်တယ်ဆိုရင်လည်းကျွန်တော်နားလည်ပါတယ်သို့တော့ကျွန်တော်တို့ဒီဥပဒေပြင်ဆင်ရေးလို့ဥပဒေတက်ထမ်းရေးလို့ဆိုတာသိရှိသိခံပြီးဆောင်အောင်နော်ဖြစ်ချင်တာကိုစက်ကြီးအကုန်လုံးနော်ဖြစ်လိုက်တာနဲ့ဇာတ်နေကိစ္စတွေမှာကမောကမတွေဖြစ်ကုန်တာဒါတွေကိုဖြည်းဖြည်းချင်းချင်းလိုရတဲ့ကတ္တနာမှုလို့အဲ့ဒီလိုအလော30ဖြစ်ဖို့အလုံး30ညှော်လင့်မှုမသိဘူးလို့ကျွန်တော်ပြောချင်တယ
်အခုဒီနှစ်နှစ်တာကာလပေါ့နော်2015ရွေးကောက်ပွဲအပြီးမှာ NND ဦးဆောင်တဲ့ရသားဆိုရကရခိုင်အရေးလိုမျိုးပေါ့နော်နိုင်ငံတကာဖိအားတွေနဲ့ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားပေါ်မှာပေါ့နော် NND ဆိုရ86လက်မဲ့အနေအထားတွေကိုရောပြည်သူကိုအံကဲအနေနဲ့ဘယ်လိုများသတင်းစကားပားကျင်တာရှိပါလဲရှင
့်ပြည်သူတွေကိုပြောချင်တာလက်ရှိမှာကျွန်တော်တို့ကနိုင်ငံတကာနော်သတင်းမီဒီယာအချို့ရဲ့ဖိအားပေးမှုကိုခံရတယ်ကျွန်တော်တို့ရခိုင်မှာဆိုရင်ကျွန်တော်တို့ရဲ့တပ်စခန်းနေရဲစခန်းညလုံးဝင်ရောက်တိုက်ခိုက်ပြီးတော့နော်အကြမ်းဖက်ဟိုခံရတယ်ဒါဒီကိုကျွန်တော်တို့တုံ့ပြန်မှုလုပ်တဲ့အခါမှာအချုပ်ရှားအာဏာကိုမထိခိုက်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့
ဟုတ်ကဲ့နောက်ပြီးတော့ NND ဆိုရလက်ထက်မှာဒီဒေါမ်ဆန်းစုကြည်ကိုယ်တိုင်လည်းပြောခဲ့တာရှိပါတယ်အလောက်ကင်ဒီဖန်တီးပေးနိုင်ရေးနဲ့စီးပွားရေးတွေအဖွံ့ဖြိုးတိုးတက်ဖို့အတွက်လူလူလူအများကအများကြီးမျှော်လင့်ချက်ရှိပါတယ်ဒီပေါ်မှာရောအငယ်ဦးညံဝင်းတို့ဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်ပြောနိုင်တာကလေအလောက်ကင်ရရှိရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိ NND အစိုးရကသူကမူးငိုချတာပါတယ်နိုင်ငံရေးနှီးမြှုပ်နှံမှုကအလောက်ကင်ဖန်တီးပေးရေးကိုဥပဒေရမယ်ဆိုတဲ့အချက်ပေါ့ဒီအချက်တွေကြောင့်တချို့လုံငန်းနေရာချက်ချင်းအပြောင်းလဲလုပ်ဖို့အခက်အခဲရှိလို့အချိန်ကျန်ကြာနေတာရှိတယ်သို့တော်ဒါဟာပြည်လူလူအများစုအတွက်အကျိုးရှိမဲ့ကိစ္စမူဝါဒအဖြစ်လဲကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အငယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဗောနောအငယ်ဒီ NND ဆိုရဒီနှစ်နှစ်ပြည့်ကာလမှာဒီဆောင်ရွက်လုပ်ကိုင်နေတာတွေနဲ့ပတ်သက်ပြီးတော့ရောအငယ်ဦးညံဝင်းဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တာမန်ကြီးကြည့်ရင်တော့ဂျာနယ်တွေသတင်းစာတွေကို private ပုဂ္ဂိကသတင်းစာတွေကိုကြည့်လိုက်ရာဇဝမှုတွေအဲဒါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအများကြီးပေါ့များစားတယ်လို့ဒီလိုမြင်ရတယ်တကယ်တော့မဟုတ်ဘူးကွာကျွန်တော်တို့တကယ်တမ်းကျတော့အရင်ကအချိန်နဲ့စာရင်ဒေတာတွေကောက်ရင်ချင်းတရားဥပဒေစိုးမိုးမှုပုံပုံရရှိနေတယ်ဆိုတာကျွန်တော်ယူကြည့်ပါတယ်ဒီတိုင်းလဲဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောချင်
ဟုတ်ကဲ့နောက်တစ်ခုကအငယ်ဒီလွတ်ဒီဒီမိုကရေစီစံနဲ့မညီတာတွေလူခွေနဲ့ဒီမကိုက်ညီတဲ့ကိစ္စတွေပေါ့နော်ဥပဒေတွေပြုပြင်ပြောင်းလဲပြင်ဆင်ဖို့ပြဋ္ဌာန်းဖို့ကြိုးပမ်းနေတဲ့ NND ဦးဆောင်တဲ့လွတ်တော်ပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောအငယ်တို့ဒီနှစ်နှစ်ပြည့်မှာဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဒီဥပဒေပြင်ဆင်ရေးလို့ဥပဒေပြဋ္ဌာန်းရေးလို့ဆိုတာသိချင်စီခံပြီးဆောင်နော်ဖြစ်ချင်တာကိုဖြည်းဖြည်းချင်းချင်းလိုရတဲ့ကတ္တနာမှုလို့နော်အလုံး30ညှော်လင့်ဖို့မသိဘူးလို့ကျွန်တော်ပြောချင်တယ်။မကြခင်ကမှဥက္ကဋ္ဌကိုယ်တိုင်ပြောသွားတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံတကာကိုရောက်ရှိနေတဲ့ပုဂ္ဂိုလ်တွေအလုံးကကျွန်တော်တို့နဲ့အတူတူကဘယ်ပုံစံနဲ့ဒီပူးပေါင်းဆောင်ရွက်ပါလို့ထပ်မံတိုက်တွန်းလို့ပါ
။အကယ်ဦးညံဝင်းကျေးဇူးအများကြီးတင်ပါတယ်ရှင်ဖြည့်ပေးတာ
။ဟုတ်ပါပြီ။
NLD ရဲ့သားဆိုရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။